လက်ပတန်းပင်မတပိတ်စစ်ကြောင်းဟာသူတို့အရင်ကတောင်းဆိုထားတဲ့အတိုင်းရန်ကုန်ကိုချီတက်ဖို့ဒီနေ့မနက်10နာရီလောက်မှာပဲခူးတိုင်းဒေသကြီးလုံကြုံရင်းနဲ့နယ်ဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတပ်ထွန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျောင်းသားကောင်းဆောင်တွေနဲ့ဝန်ကြီးတို့ပထမအကြိမ်ဆွေးနွေးရာမှာလက်ပတန်းကနေတာယာဝတီအထိမဟုတ်ပဲတာဆုံဆိုတဲ့နေရာအထိလမ်းလျှောက်ပြီးတာဆုံကနေရန်ကုန်ကိုကားနဲ့ထွက်ခွာဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့နေ့လယ်7နာရီခန့်မှာကျောင်းသားကောင်းဆောင်တွေကိုဝင်ကြီးကဒုတိယအကြိမ်ခေါ်ယူတွေ့ဆုံခဲ့ပါတယ်။ဒုတိယအကြိမ်တွေ့ဆုံရမှာကျောင်းသားတွေအနေနဲ့ကားနဲ့ထွက်ရမှာကားတန်းပုံစံမထွက်ဖို့နဲ့နှစ်ဖူးစည်းတွေမပတ်ဖို့ကားတွေပေါ်မှာအလံတွေမလွင့်ထူဖို့ဝင်ကြီးကတောင်းဆိုခဲ့တယ်လို့ဝင်ကြီးနဲ့သွားရောက်တွေ့ဆုံခဲ့တဲ့ကျောင်းသားကောင်းဆောင်ကိုမင်းသွေးတစ်ကဒီနေ့မနက်မှာတပိတ်စစ်ကျောင်းကကျောင်းသားတွေကိုရှင်းပြခဲ့ပါတယ်။
တာဆောင်ရောက်ရင်ကျွန်တော်9ရောက်တစုဒါမှမဟုတ်10ရောက်တစုကားပေါ်တက်မယ်ကားတွေကိုကားတန်းပုံစံမဖြစ်စေဘဲနဲ့ခွာပြီးသွားမယ်လို့ပြောပါတယ်ဒီလောက်ထိလည်းကျွန်တော်တို့လက်ခံလို့ရမယ်လို့ထင်ပါတယ်တခုပါပဲတပည့်စစ်ကြောင်ဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့ identity ကိုဖြောင့်မဲ့ဒီအလံမထောင်မင်းနဲ့သွားမယ်ဥစ္စာမှာရဲဘော်တို့ရဲ့သဘောထားလို့ပါတယ်အဲ့ဒါအရေးကြီးတယ်လို့ထင်ပါတယ်အဲ့အတွက်လုံးလုံးနဲ့ခဏထိုင်ပေးပါဒီမှာရှိနေတဲ့မိဘပြည်သူများနဲ့သတင်းမီဒီယာများအာဏာပိုင်များဘက်ကသိအောင်ကျွန်တော်တို့ရဲ့သဘောထားကိုရဲဘော်တို့ရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြဖို့လိုပါတယ်အဲ့တော့အားလုံးထိုင်ပေးပါပြီးရင်ကားအလံမထောင်ဖို့ကားကိုအတန်းလိုက်မသွားဖို့နောက်တစ်ခါကျွန်တော်ဒီနေရာမှာကားတန်းပေါ်တခါလေးတက်ဖို့အဲ့၃ချက်ကိုလက်ခံတဲ့လူမတက်ရက်ပေးပါအ
ဲ့ဒီတောင်းဆိုချက်ကိုចောင်းသားတွေဘက်ကလက်မခံနိုင်တာကြောင့်ရန်ကုန်ကိုချီတက်ဖို့အဆင်မပြေဖြစ်ပြီးចောင်းသားတွေကပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့ဝင်တွေကို7:45မိနစ်လောက်မှစတင်တိုးထွက်ဖို့ကြိုးစားခဲ့ကြပါတယ်ကျောင်းသားကျောင်းသူတွေကပိတ်ထားတဲ့ရဲတပ်ဖွဲ့တန်ဆူးကျိုးတွေကိုဖယ်ရှားဖို့ကြိုးစားပြီးမရတာကြောင့်ခက်တနာခဲ့ကြပါတယ်။ရဲတပ်ဖွဲ့ကကျောင်းသူကျောင်းသားတွေကိုလူစုခွဲဖို့အတန်ချဲ့ဆက်နဲ့ကြီးညာခဲ့ပါတယ်။နေ့လယ်တနာရီခွဲလောက်မှာရဲတပ်ဖွဲ့တွေကကျောင်းသားတွေအပြင်ဒေသခံတွေနဲ့တွားရောက်သတင်းရယူတဲ့မီဒီယာသမားတွေကိုလည်းရိုက်နှက်ပြီးတပိတ်စခန်းကိုဖြိုခွင်းခဲ့တယ်လို့ကျောင်းသားကောင်းဆောင်ကိုအောင်မှိုင်းဆန်းရဲ့ဇနီးကအဲ့ဒီမှာရှိနေစဉ်မြင်တွေ့ရတဲ့မြင်ကွင်းတွေကိုအခုလိုပြောပြပါရစေ
။ကလေးတွေအများကြီးရိုက်ခံရတယ်။နောက်တစ်ခုကသတင်းတောက်တွေကိုပါလက်ရိုက်တယ်။သတင်းတောက်တွေခွေးပြေးဝပြေးပြေးရတယ်။တော်တော်များများထိတယ်။ဆန်းမခေါ်ဘူး။ဖြိုခွင်းတာ၊သိအောင်ရိုက်တာ။ဒီလေထိခိုက်ကုန်ပြီ
။တပိတ်ကိုဖြိုခွင်းရမှာရဲတပ်ဖွဲ့ဝင်တွေလည်းထိခိုက်တာရှိပြီးရဲတွေကလမ်းမပေါ်မှာရှိရသူမှန်သမျှနဲ့ကားမှန်တွေကိုပါရိုက်နှက်ခဲ့တယ်လို့သတင်းသွားရောက်ရယူတဲ့ The Voice Daily သတင်းစာရဲ့ဓာတ်ပုံသတင်းတောက်ကိုမိုးကျော်ကအခုလိုပြောပါရစေ။
ကြောက်နေမှလည်းလူတွေကိုဘုံလုံးသူကလိုက်ရိုက်တာပဲ။တဲရလည်းသူတို့ထိရပေါ့နော်။သူတို့တိုင်ရတိုက်ခါဆီတော့သူတို့လူငယ်တိုင်းနေရအကုန်လုံးကတော်တော်လေးထွက်ပြီးတော့တွေ့မြင်အကုန်လုံးကြိုက်ရဲကဖြူကားမှန်ကြီးတွေ့လို့ဆိုင်ကြိုက်ခွဲလိုက်တယ်။အဲ့လိုလို့သူတို့လူတွေထိုင်ရဲပြီးမှထောက်ပေါ့ကျောင်းသားမှပါတယ်။ဒါပေမဲ့သူတို့ထိုင်နေလူတွေကအဲ့လူတွေလည်းဝိုင်းရဖို့လုပ်တယ်။ဒါပေမဲ့သူတို့လူကြီးတချို့လူကြီးကဒဲကြီးကဒါတားလို့မရဘူး။အောက်ကလူကသူတို့ရိုက်ကြတယ်။
တန်ရာရရှိသူတွေကိုကူညီပေးတဲ့နိုင်ရေးကူညီမှုအသင်းကားတွေကိုလည်းရဲတပ်ဖွဲ့တွေကရိုက်နှက်ခဲ့တယ်လို့အသင်းဥက္ကဋ္ဌဦးကျော်သူကပြောပါတယ်
။မင်းသားတင်အထွက်လို့မရဘူးလေထွက်လို့မရတာဟိုထွက်ခွင့်တောင်းတာအဲ့ဒီအချိန်မှာရိုက်ကြတော့အခုကားပေါ်အစီကိုတက်ရိုက်ပို့ဖို့လူနာဟိုကားပေါ်တင်တာကားပေါ်အစီလိုက်ရိုက်တယ်ကားတွေလည်းထိကျော်တော့လူနာတင်ရင်လည်းဇမ်းမိုက်ဆောက်ရှောက်ဖို့ပုံစံကားပဲကျော်တော့အဲ့မှာဆေးုံပို့တဲ့လူပို့ဖို့ကျော်တော့ခုလို့ရတဲ့လူနာကူဆေးုံအများကြီးကတော့ဆေးုံပို့ရတဲ့လူနာများတယ်ကွဲတာပြေးတာများတယ်
ရဲတပ်ဖွဲ့တွေကရိုက်နှက်တာကြောင့်ကျောင်းသားကျောင်းသူတွေဟာသူတို့ခက်တာနားခိုခဲ့တဲ့အောင်မြေဗိမာန်ဖုန်ကြီးကျောင်းဝင်းတဲ့ကိုဝင်ရောက်ရှောင်ပြေးကြပါတယ်။ရဲတပ်ဖွဲ့တွေကဖုန်ကြီးကျောင်းတွေတဲ့အထိကျောင်းသားတွေကိုလိုက်လံဖမ်းဆီးခဲ့ပါတယ်။နောက်ဆုံးသိရတဲ့အခြေအနေအရတပိတ်စခန်းဖွင့်ဆန္ဒပြကြတဲ့ကျောင်းသူကျောင်းသားအားလုံးဒီပါအဖမ်းခံရပြီးရိုက်နှက်ခံရတဲ့အထက်က၄ဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့သိရပါတယ်ရှင်။